မြန်မာနိုင်ငံရဲ့ခိုင်ပင်တဲ့အခြေအနေနဲ့ပတ်သက်လို့အာဆီယံရဲ့ပါဝင်ဆောင်ရွက်လာတာဟာကုလသမဂ္ဂအတွက်အလွန်အရေးပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။အာဆီယံကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်ပြီးလူညုံရေးကောင်စီကိုမင်ကွန်းပြောကြားရမှာအတွင်းရေးမှူးချုပ်ကအဲ့ဒီလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။အခုခါနေရဆုံးခွာသွားကြသူတွေနဲ့ဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုနိုင်ငံတကာကပူးပေါင်းအဖြစ်ရှာရေးဟာမရှိမဖြစ်လိုအပ်ပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ထောက်ခံတင်ပြချက်တွေနဲ့အညီအာဆီယံနဲ့ကုလသမဂ္ဂကရှစ်တိုးဆောင်ရွက်သွားနိုင်လိမ့်မယ်လို့ပြောကြားသွားပါတယ်ဒီလိုလို့ဆိုနိုင်မှုရိုဟင်ဂျာဒုက္ခသည်တွေသူတို့ဆန္ဒအလျောက်ဂုဏ်သိက္ခာရှိစွာနဲ့ဘေးကင်းလုံခြုံစွာပြန်လည်နိုင်ရေးအတွက်အခြေအနေကောင်းတွေဖန်တီးပေးနိုင်ရေးဟာအပူတပြင်းလိုအပ်နေတယ်လို့လည်းဂူတဲရက်စ်ကပြောပါတယ်ရိုဟင်ဂျာဆိုတာကိုမြန်မာအစိုးရကလက်မခံညှင်းဆိုထားတာပါကမ္ဘာညီညာရေးနဲ့လုံခြုံရေးအတွက်စင်ခုံမှုတွေကြီးထွားလာနေချိန်မှာကုလသမဂ္ဂနဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုအပါအဝင်ဘက်ဆောင်ပူးပေါင်းဆောင်ရွက်မှုတွေဟာမရှိမဖြစ်လိုအပ်တယ်လို့အတွင်းရေးမှူးချုပ်ကပြောသလို2020ပြည်နှစ်အတွင်းအာဆီယံအလဲကျဥက္ကဋ္ဌအဖြစ်ရောကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်ပါတာဝန်ယူဆောင်ရွက်မဲ့ဗီယက်နမ်နိုင်ငံကိုလည်းဒီစီကျေးဇူးတင်ကြောင်းပြောပါတယ်အာဆီယံနဲ့ကုလသမဂ္ဂတို့ရဲ့ဘက်ဆောင်ပူးပေါင်းဆောင်ရွက်မှုဟာ2021ခုမှာစတင်ခဲ့တဲ့အချိန်ကစလို့အရေးပါလာခဲ့ပြီးလက်ရှိငြိမ်းချမ်းရေးနဲ့လုံခြုံရေးစင်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ဆည်းတဲ့နေရာမှာခွန်အားဖြစ်ထွန်းစေတယ်လို့လည်းပြောကြားသွားပါတယ်